မနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရစုံစမ်းနေပြီနော်ကိုသားညို့
ဟုတ်တယ်မဆွေမမောကဒီဗီဒီယိုကလစ်အတိုလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမလို့စင်စာဖြတ်တာတွေလုံခြုံရေးဆုံးရေးစရာတွေရှိနေတယ်ဆိုပြီးတော့လွှတ်တော်မှတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်အစိုးရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိမ်းဆောင်မခံနိုင်တဲ့ဗီဒီယိုတွေကိုစင်ဆာဖြတ်တာမျိုးတုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိသိတယ်ဆိုတာစုံစမ်းတင်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းခဲ့တာ TikTok ဟာတံပြန်ထောက်လိုက်ရေးချင်းချောက်မှုတစ်ခုဖြစ်လို့လျှင်လျူရှုထားလို့မရဘူးလို့ဆိုတဲ့အထီကိုပြောပြီးတော့ American အစိုးရကစုံစမ်းတင်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဘဏ္ဍာရေးဌာနလက်အောက်မှာရှိတဲ့ CFIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ယင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်နည်းပညာကုမ္ပဏီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်သုံးသပ်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကုမ္ပဏီတစ်လုပ်ခဲ့တာလေ
တရုတ်ပိုင်းဒါမှမဟုတ်လို့ရှင်လဲတရုတ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ App မျိုးဆိုလို့ရှင်တရုတ်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစင်စာဖြတ်တာအချက်လက်တွေကိုအသုံးချတာမျိုးတရုတ်ဆိုကနေပြီးတော့လုပ်နိုင်တယ်ဆိုပြီးတော့Florida အထက်လွှတ်တော်မှ Marco Rubio ကကြီးညာချက်ထုတ်ပြီးတော့ကြေညာပါတယ်
။ရုပ်ပုံလေးတွေမျိုးစုံ special effect တွေလုပ်ပြီးတော့မှဒီ15စက္ကန့်ကနေ10မိနစ်ကြား video အတိုလေးတွေတင်နိုင်တယ်။အသင့်ထည့်ထားပေးတဲ့သချင်းတွေ video တွေပေါ်မှာကိုယ်တိုင်ဟန်လုပ်တရုတ်ဆောင်နိုင်တဲ့ TikTok app ကို America မှာသုံးနေတဲ့သူတစ်လကို26သန်းခွဲလောက်ရှိတယ်။အဲ့ထဲက60ရာခိုင်နှုန်းလောက်ကအသက်16နှစ်ကနေပြီးတော့24နှစ်ကြား10ကျော်သက်တွေလူငယ်တွေကိုတားညုံရ။
TikTok ကုမ္ပဏီကကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာခြေစိုက်တာပါ။လန်ဒန်၊တိုကျို၊ဆိုလ်၊စင်ကာပူစတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိတယ်ဗျ။ပြောရမယ်ဆိုရင်တော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆွေမြမော်ရဲ့ Apple App Store မှာရော Google App Store မှာရော download လုပ်တဲ့အခမဲ့ app တွေမှာတော့နံပါတ်1ပဲ။အရင်တည်းကလူသုံးများနေတဲ့ Facebook တို့ Snapchat တို့ Instagram တို့တက်တော့မှကျော်တက်သွားတာ
။တကယ်တော့ TikTok app က2018ခုနှစ်ကမှပေါ်တာရှင်။အရင်တော့ Musical.ly ဆိုတဲ့ဒီ American Karaoke App ကိုတရုတ်နည်းပညာကုမ္ပဏီ ByteDance က2018ကုန်ကံကြီးမှာဒေါ်လာတန်းတစ်ထောင်နဲ့ဝယ်လိုက်တယ်။အဲဒီနောက်2018မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာ။အဲဒီထဲက TikTok App ကိုကဘာတဝမ်းမှာ download လုပ်တဲ့သူနှစ်ဆတိုးလာခဲ့တာပဲတဲ့။2019ခုနှစ်ထဲမှာကိုအခုအချိန်ထိ download လုပ်နေတဲ့သူတန်း900ထက်မနည်းရှိနေပြီ။တရုတ်နိုင်ငံမှာ3သူရိအပါအဝင်ဆိုရင်တော့စုစုပေါင်းတန်းတစ်ထောင်ခွဲလောက်ရှိနေပြီ။
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်ပေမဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာခြေစိုက်လည်ပတ်နေတဲ့လုပ်ငန်းဖြစ်တယ်။အမေရိကန်မှာ TikTok သုံးနေသူတွေရဲ့အချက်အလက်အားလုံးကိုအမေရိကန်မှာပဲတင်ထားတယ်။ backup ကိုစင်ကာပူမှာတင်တယ်။ဒါကြောင့်မလို့တရုတ်ဥပဒေအောက်မှာမရှိဘူး။တရုတ်အစိုးရအပါအဝင်ဘယ်နိုင်ငံကြားအစိုးရရဲ့လွှမ်းမိုးမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
။အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးလွှမ်းမိုးချက်လက်ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမရရွေးကောက်ပွဲကြရင်လေ TikTok လူမှုကွန်ရက်ကိုအတုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ် TikTok လူမှုကွန်ရက်ပေါ်မှာတင်ထားတာတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ
ဒါပေမဲ့သူ့ရဲ့မိခင် ByteDance ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုက်ရေးဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ်တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညှင်းလို့ရနိုင်မှာမဟုတ်ဘူးလေဒါကကြွညင်သူတွေကထောက်ပြနေတာပါ
နောက်တစ်ချက်ကလည်းဒီ TikTok က Facebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချရဲကိုဘာတွေကြိုက်ကြလဲဘလိုနေရာမျိုးတွေတွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးသားပဲ
Writers သတင်းတစ်ခုထဲမှာဖော်ပြထားချက်အရဆိုရင်တော့ TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာ18,000ရှိနေပြီ2018ခုနှစ်ကဆိုရှင်တော့တစ်နှစ်လုံးဝင်ငွေ88ဘီလီယံတောင်မှရှိတယ်တဲ့မဆွေမော
TikTok ကအချိန်တိုတိုအတွင်းမှာပဲတစ်ကမ္ဘာလုံးမှာတုံးတဲ့သူတွေပြန့်သွားတာက Facebook ပေါ်မှာသူတို့ app အကြောင်းကြော်ညာတာကြောင့်လည်းပါတယ်။နောက်တစ်ချက်ကတော့ Britney Spears တို့ Ariana Grande တို့လိုမျိုးအကျော်အမော်တွေနာမည်ကြီးတွေတုံးကြတာလည်းပါတယ်။နောက် TikTok လူမှုကွန်ရက်ပေါ်မှာဥပမာနော်ထူးထူးခြားခြားရေတောက်ပြပါဆိုတာမျိုးတယောက်နဲ့တယောက်စိန်ခေါ်တဲ့ challenge video တွေတင်ကြတာကြောင့်လည်းလူသိများအသုံးများလာကြတာပါ
။ TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်။သူ့ကိုသချင်း video app လို့ပြောရင်လည်းမမှားပါဘူး။ကိုယ်ရင်ဆိုရာတင်နိုင်လို့ပဲသူ့ထဲမှာရှိပြီးသားသချင်းတူလေးတွေမှာကိုကနေပြီးတော့ကာရိုကီဆိုလိုမျိုးလိုက်ဆိုလို့လည်းရတယ်။ကိုရိုက်ပြချင်တဲ့ဗီဒီယိုကလစ်အတူလေးတွေမှာအမျိုးစုံ effect တွေသုံးပြီးတော့ twin ပြလို့လည်းရပါတယ်
။ခုခေတ်လူငယ်တွေဆိုတာဘာအသစ်ရှိလဲအသစ်အသစ်တွေနောက်ပဲလိုက်နေကြတာလေ။ Facebook ဆိုရင်ဆယ်ကျော်သက်တွေကတိတ်တုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလား။ ဒါတော့ TikTok လိုပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့နောက်သူကဗီဒီယိုအတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပိုပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ
မဆုမြမောင်ကလည်းဒီကိုယ်တိုင်ဘာဗီဒီယိုမှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့တည်းအချိန်ကုန်မှမသိကုန်သွားရောဗျအဲ့ဒါကြောင့်လဲအမေရိကန်မှာ TikTok သုံးသူ60ရာခိုင်နှုန်းလောက်ကစကြောတဲ့လူငယ်တွေဖြစ်နေကြတာ TikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းနဲ့ချီရှိပါတယ်နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်သူကသူ live လုပ်ပြောပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုတ်ပြန်နိုင်တယ်။ emoji ရတဲ့သူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကို့အကောင့်ထဲမှာငွေသားပြောင်းထည့်လိုက်ရုံပဲ
။ social media influencer တွေဆိုရင်လည်းတချို့ကုမ္ပဏီစီးတွေကိုတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝက်ပြသုံးပြပြီးကြော်ညာပေးသေးတယ်။တရုတ်ကုမ္ပဏီတစ်ခုပိုင်နဲ့ TikTok လူမှုကွန်ရက်အပေါ်ကအချက်အလက်တွေလုံခြုံမှုရှိရလားဆိုတာအမေရိကန်နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီးအခုအစိုးရကပါတုံးသက်စစ်ဆင်းနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်လက်တွေကိုပေးလိုက်ရတာမျိုးမျိုးတတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားသလဲဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့တတိပေးနေကြပါတယ်ရှင်